သတင်းမီဒီယာဥပဒေမှာဖော်ပြထားတဲ့ပြည်မှုတစ်ခုခုကိုကျူးလွန်တဲ့သတင်းသမားကိုအရေးယူတဲ့အပိုင်းမှာကောင်စီကိုအရင်ဆုံးတိုင်ကြားရမှာဖြစ်ပေမဲ့သတင်းသမားတွေလက်ရှိအရေးယူခံနေကြရတာမှာတော့တခြားဥပဒေပုံမှားတွေနဲ့တရားစွဲခံနေရတာမျိုးတွေဖြစ်နေပါတယ်။ဒါဟာဒီမိုကရေစီစံနှုန်းတွေနဲ့လွဲချော်နေသလိုမီဒီယာကောင်စီကကာကွယ်ပေးနိုင်တာမျိုးလည်းမရှိဘဲကြားရုပ်တက်တက်သာဖြစ်နေတဲ့အကြောင်းမီဒီယာနဲ့ဥပဒေတိုင်ဝိုင်းကပြောလိုက်ပါတယ်။ဒီအကြောင်းမင်းမြန်ထားတဲ့ VOA သတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
သတင်းသမားတွေဟာတရားစုစွတ်တော်ကအတိအပြုပြဋ္ဌာန်းလိုက်တဲ့မီဒီယာဥပဒေနဲ့ရေးယူခံရတာမျိုးမဟုတ်ပဲမသက်ဆိုင်တဲ့ဥပဒေတွေရှင်းကြရဲ့ဥပဒေတွေနဲ့အမှုဖွင့်ရေးယူခံရတာဟာဥပဒေလုံထုံလုံးကြီးရလွဲမှားနေတယ်လို့တရားစုရှင်းနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်က VOA ကိုပြောပါတယ
်။ဒါကြတော့ဥပဒေအရဆိုရင်တော့အဲ့လိုပြောလို့မရဘူးကြာ။ဥပဒေအရ1960လုံးကတရားများဖွင့်ဆိုရင်ဥပဒေအရနောက်ကြတဲ့ဥပဒေအရရှင်းကြတဲ့ဥပဒေကိုလွှမ်းမိုးရပေါ့နော်။ဒါကြောင့်မလို့ငါခါဝေလို့ပါတော့အဲ့ဒီမီဒီယာဥပဒေအရသတင်းမီဒီယာဘာနဲ့ပတ်သက်လာရင်လွှမ်းမိုးတယ်။ဒါကြောင့်မလို့အဲ့ဒီသတင်းမီဒီယာသမားတွေကိုသတင်းမီဒီယာဥပဒေနဲ့အရေးမီပဲနဲ့ချိကျတဲ့ဥပဒေနဲ့အရေးကြီးပြတာဥပဒေအရမှားယွင်းပါတယ်လို့အဲ့ဒါကျွန်တော်အတိအကျပတ်ချက်ပေးပါတယ်ဗျာ
။သတင်းသမားတွေကိုမီဒီယာဥပဒေနဲ့အရေးမီယူပဲတခြားဥပဒေတွေနဲ့အရေးယူရတာဟာအဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ဒဏ်ငွေနဲ့ပြစ်ဒဏ်တွေဟာမပြတာရဲ့အတွက်တခြားဥပဒေတွေနဲ့အရေးယူနေရတာဖြစ်ကြောင်းတတ်မတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘုံမှုချုပ်စုံမင်းထွန်းကအေပီလာ30နေပြည်တော်ပြည်ညာရေးဌာနမှာလုပ်တဲ့မန်းလိုက်၄ရက်တွေ့ဆုံပွဲသတင်းသမားတွေနဲ့အမေးအဖြေမှာပြောသွားတာဖြစ်ပါတယ
်။ဒီကနေ့ကပြောရတာသတင်းမီဒီယာဥပဒေမှာပြဋ္ဌာန်းတာအများဆုံးကတင်ပြငွေစံ10သိန်းငွေ3သိန်းဒီတယောက်ကိုခမရကိုကျွန်တော်ကြိုက်ပြောကြခမရကိုကိုကြိုက်တယ်လို့ဆဲပြောကြခမရကိုငွေ3သိန်းကျွန်တော်ပြောသေးတယ်ခမရခံမလားဒါပဲရှင်းရှင်းလေးရကြခမရကိုခမရအမေကိုလည်းဆဲမယ်ခမရအဖေကိုလည်းဆဲမယ်ခမရအမေကိုလည်းဆဲမယ်ခမရကိုလည်းဆဲမယ်ဆဲပြီးခမရကိုငွေ3သိန်းပြောသေးတယ်တော့ခမရခံမလားဘယ်လိုဖြစ်မလဲသာ
သတင်းသမားတယောက်ကိုရေးယူမယ်ဆိုရင်မီဒီယာကောင်စီရဲ့နှိမ့်နှိုင်းတာကိုအရင်ဆုံးလက်ခံဖို့မပြေလည်တဲ့အခါမှာသက်ဆိုင်ရာတရားရုံးမှာတရားစွဲဖို့ကောင်စီဘက်ကတောင်းဆိုထားပေမဲ့တရားစွဲအဖွဲ့အစည်းကလိမ်မထားကြောင်းမီဒီယာဥပဒေနဲ့သာတရားစွဲဖို့တတ်မတော်တဲ့အစိုးရကိုကြံပြူထားကြောင်းသတင်းမီဒီယာကောင်စီတွက်ဖက်အတွင်းမှုနှင့်ဦးတာတော်ဆောင်ထက်ကအခုလိုပြောပါတယ
်။တော်တော်ပြည်ထောင်စုကြားရေးဖက်ဒီလိုတော့မင်းဆောင်ပါမယ်။တရားဥပဒေမှာဖြစ်တာလည်းလောကကြီးရဲ့ပေါ့။ဒါကြောင့်မို့လို့ခြားလို့လည်းဆွဲရပေါ့။ဒီအမျိုးနဲ့သူကပြောတာ။အဲ့တော့အဲ့ဒီကအခုဟာကကျွန်တော်တို့ကတစ်ခါတစ်ခါလမ်းလို့တော့ခါလို့ရတယ်။ဒိဉ္ဇာကျနာလို့လေ။ဆိုင်းဒီဆောင်ရဲ့ဒီကိစ္စကြီးကြောင်းလေးမှာချက်ဆွဲနေရတယ်ပါနေတယ်နော်။အဲ့တော့ငါတို့ကရှိလို့ငါတို့ဆော်လို့ငါတို့ရဲ့လုပ်ငန်းကိုနောက်ဆက်လို့ဆိုရဲဟောပေါ့နော်။အမုန်းတရားအခြေခံရှိတဲ့စိတ်နဲ့ဒိဉ္ဇာကိုဆက်ဆံနေလို့ရှိရှင်။ဒီတော့ဒီရဲ့လုပ်ငန်းကြီးကြီးကြောင်းလေးပေါ့နော်။အဲ့တော့ဒိဉ္ဇာလက်လက်ခွင့်ရအောင်
သတင်းမီဒီယာဥပဒေပုံမှန်စစ်မှတ်မှာမီဒီယာကောင်စီရာစာလေစင်းသမားတွေနဲ့ပတ်သက်ပြီးလွတ်လပ်စွာဆောင်ရွက်နိုင်တဲ့အဖွဲ့အစည်းဖြစ်တယ်လို့ပြောထားပေမဲ့တကယ်တမ်းကောင်စီရဲ့လုပ်ပိုင်ခွင့်အပေါ်မှာမေးခွန်းထုတ်နေကြပါတယ်။ဥတော်တော်ဆောင်ဆက်ကအခုလိုဆက်ပြောပါတယ
်။ဥပဒေမှာပဲကြီးထားတာလွတ်လပ်စွာလုပ်နိုင်တယ်ဆိုပြီးတော့မှန်မှန်လွတ်လပ်စွာလုပ်နိုင်တယ်ဒါပေမဲ့ဘာလို့လွတ်လပ်စွာလုပ်နိုင်လဲဒီလိုကြီးချောက်မှာဝင်ပြီးတော့ဟိုကောင်စီနဲ့ဟလာဟိုအခြားနိုင်ငံတွေထိန်းချုပ်ရမယ်ဆိုပြီးကြီးကြပ်ကြပ်ပြဋ္ဌာန်းတာပါရှိတယ်ရှိရတဲ့ကြောင့်လို့ဒီလိုကျွတ်တာမျိုးတိုက်ရအောင်လားကောင်စီကိုတိုက်တာနိုင်တယ်လို့ပဲယူထားတာတိုင်းပြည်ပိုင်းနဲ့ပတိုင်းပြည်ပိုင်းပေါ့နော်အဲ့တော့ပတိုင်းပြည်တိုင်းနဲ့အတွက်ကြောင့်တရားရုံးတွေတိုင်းသွားတယ်ရဲစခန်းတွေမှာအမှုခွင့်တွေကျွတ်တာမျိုးတိုက်အဲ့တော့အခုလက်ရှိနေသားရရတော့ဒီပြောကောင်စီကဘာမှလုပ်နိုင်သွားမရှိတဲ့အကြောက်တက်တက်ကောင်စီဖြစ်နေတာ
ဒီအပိုင်းအတွင်းမှာရခိုင်ပြည်နယ်စစ်တေမျိုးအခြေဆိုင် DMG သတင်းဌာနအေဒီတာချုပ်ဦးအောင်မင်းဦးနဲ့အဖွဲ့ကိုမတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်နှင့်နဲ့တရားစွဲခံထားရတဲ့ကိစ္စလည်းရှိပါတယ်။ဒီလိုဥပဒေပုံမှန်တွေနဲ့တရားစွဲရတဲ့ပတ်သက်ပြီး DMG သတင်းဌာနတာဝန်ခံအေဒီတာဦးတီကဝေက VOA ကိုအခုလိုပြောပါတယ
်။ဒီအဓိကတော့ဒီခိုင်ပြည်စနစ်ပတ်သက်မှုပြီးတော့ဟာတို့ DMG ရော RK တို့လည်းဆွေးနွေးတာတွေရှိတယ်လေ။ဆိုတော့တစ်ဖက်မှာတင်ကြည့်လိုက်ပြင်လည်းဒါကျွန်တော်ထင်တယ်ကအဲ့ဒီတပင်းမီဒီယာဥပဒေဆိုတာကိုဒီကကလူတွေကသိပြီးတော့ဟိုကရှိတယ်လို့တော့မထင်ဘူးပေါ့နော်အဲ့လိုလူကြီးတို့ဘာလို့ take news ရဒါသူတို့ကချုပ်ချုပ်ချုပ်နေဆွေးမယ်ဟိုကနေဆွေးမယ်ဆိုပြီးတော့လာတာလေဘလို့ဟာ
မကြသေးခင်ကလည်းမြောက်မှတ်တမ်းဆောင်းပါဖော်ပြခဲ့တဲ့ ARD သတင်းဌာနနဲ့ရခိုင်ရေးကိစ္စတွေကိုဖော်ပြခဲ့တဲ့ RFA သတင်းဌာနကိုစတဲ့ဥပဒေပုံမှာ66ကာကြီးနဲ့တရားစွဲထားသလိုရာဇဝတ်တည်းဥပဒေအခန်း77အပရိဖြတ်မှုဥပဒေပုံမှာ900ကာကြီးနဲ့လည်းစွဲဆိုထားပါတယ်ကတော့အလုံးဆိုင်ရာသတင်းလွတ်လပ်ခွင့်အဆင့်ကိုသုံးသပ်ဖော်ပြနေရဲ့နယ်စည်းမထသတင်းတောက်များအဖွဲ့ထုတ်ပြန်ကြေညာချက်အရဆိုရင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာကျဆင်းနေဆဲဖြစ်ပြီးကမ္ဘာအဆင့်138မှာရှိနေပါတယ်။သတင်းလွတ်လပ်ခွင့်ရှိသောနိုင်ငံတွေကတော့ Norway, Sweden နဲ့ Finland နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံဟာ2018မှာအဆင့်139ရှိခဲ့ပေမဲ့လက်တော်အခြေအနေကြောင့်2019မှာတဆင့်နေလွားပြီး 138ကိုရောက်ရှိခဲ့ရဖြစ်ပါတယ်။